ဒီရှမ်းပြည်နယ်တောင်ပိုင်းမိုးပြဲမြို့နယ်ထဲမှာဆေးရဲတဲမှနေပြီးတော့နိုဝင်ဘာလ28ရက်နေ့မနေ့တုန်းကတော့မြေမြုံပိုင်းနင်းမီလို့လူငယ်တဦးထိခိုက်သေးဆုံးခဲ့ပါတယ်။မိုးပြဲမြို့နယ်ထဲကအခြေအနေရန်ကုန်ကစုံစမ်းမေးမြန်းသတင်းပေးပို့ထားတာကိုကျွန်မကပဲဆက်ပြီးတင်ပြပေးကြပါတယ်ရှင်။ရှမ်းပြည်နယ်တောင်ပိုင်းမိုးပြဲမြို့အနောက်ချမ်းမှာတော့နိုဝင်ဘာလ28ရက်နေ့မနေ့တုန်းကဆယ်ကျော်သက်လူငယ်တွေတောထဲကိုသွားရင်းနဲ့မြေမြုံပိုင်းနင်းမီပြီးတော့သုံးဦးထိမှန်ထန်ရာရရှိခဲ့တယ်လို့ဒေသခံနဲ့မိုးပြဲကယ်ဆယ်ရေးအဖွဲ့က VOA ကိုပြောပြပါတယ်။ဥကောင်းပြင်းထန်ထန်ရာရရှိထားခဲ့တဲ့အသက်15နှစ်အရွယ်မောင်ငွေရှင်းဟာမနေ့ညတုန်းကပဲကွယ်လွန်သွားခဲ့တယ်လို့ဒေသခံတဦးကအခုလိုပြောပြပါတယ်
။6ယောက်သွားဟာ3ယောက်ထိသွားတယ်ပေါ့နော်။နောက်ပြီးတော့ည7နာရီခွဲဆိုရင်တော့တယောက်ကတည်သွားတယ်။ခေါင်းထိတဲ့တယောက်ပေါ့။အယတာကလေးပဲနော်အယတာကျောက်သားလေးပဲနော်။စနစ်73အရွယ်ပေါ့
။မြေမြုံမိုင်းပေါက်ကွဲခဲ့တဲ့နေရာတွေဟာစစ်ကောင်စီတပ်တွေစစ်ကြောင်းဆင်ပြီးသွားလာလှုပ်ရှားခဲ့တဲ့နေရာတွေဖြစ်ပါတယ်။ဒါကြောင့်စစ်ကောင်စီတပ်ကထောင်ထားတဲ့မိုင်းတွေဖြစ်တယ်လို့မိုးပြဲကင်စည်အဖွဲ့က VOA ကိုပြောပါတယ်။
တော်တော်များများထောင်တော့စစ်ကောင်စီဖက်ကထောင်တဲ့မိုင်းတွေပဲကြ။ဟုတ်ကဲ့ဆက်တဲ့နေမြေတွေပဲဟိုတော့သူတို့ဆောင်ခဲ့တဲ့နေမိုင်းတွေ
အဲဒါဆိုရင်တော့သူတို့စစ်ကြောင်းလေးတွေတွာလာဖြတ်သားတွာလာခဲ့တဲ့နေရာဆိုသူတို့အများကမိုင်းထောင်ခဲ့တော့ဘောနော်အဲ့လိုမျိုးတော့တိထားတော့
ဘော။အဲတော့မကြာခဏလို့တော့ပြောလို့ရတယ်ဗျာမကြာခဏဆိုလည်းခဏခဏတော့မဟုတ်ဘောနော်မိုင်းတော့ရက်ွက်တချို့စစ်ဖြစ်ပြီးသွားတဲ့ area တွေမှာတော့စစ်ကောင်စီဖက်ကထောင်ရဲမိုင်းတွေတချို့ကကျန်ခဲ့တယ်ဆိုတော့
ဒေသခံပြည်သူတွေဟာမြေမြုံမိုင်းအန္တရာယ်စိုးရိမ်ရတဲ့အပြင်ဒေသတွင်းတိုက်ပွဲပြန်ဖြစ်လာမှာကိုလည်းစိုးရိမ်နေကြရပါတယ်။မိုးပြဲမြို့ရက်ွက်တီထဲမှာစစ်ကောင်စီတပ်တွေတပ်စခန်းအထိုင်ချထားပြီးတော့လက်နက်ကြီးလက်နက်ငယ်တန်တွေလည်းမကြမကြာကြားနေရတယ်လို့မြို့ကံပြည်သူတဦးကအခုလိုပြောပြပါတယ်
။စစ်တော်ရာဖျားကုန်းပေါ်မှာစစ်သားတပ်ဆွဲထားတယ်။နောက်ပြီးညော်ဝိုင်းရက်ွက်ထဲမှာလည်းဟိုတပ်ဆွဲထားတာပေါ့နော်။ခုနကတော့မဆက်တရာတုံပေါ်မှာလက်နဲ့ကြီးနဲ့ဒုံလေးချက်တော့ပြည်ဆောင်ရှားတယ်လက်နဲ့ငယ်တန်လည်းရှားတယ်အခုလေးပဲပြီးဆုံးသွားတော့ဗောနော
်ဒီမြေမြုံမိုင်းတွေဟာစစ်ကောင်စီကထောင်ထားတဲ့မိုင်းတွေဖြစ်တယ်လို့ဒေသခံတွေကပြောပေမဲ့လို့ VOA အနေနဲ့တိကျအတည်ပြုလို့မရသေးတယ်လို့စစ်ကောင်စီဘက်ကလည်းသတင်းထုတ်ပြန်တာမျိုးမတွေ့ရသေးပါဘူးရှင်